ထက်တဲ့ငါလှိုင်းကူတစ်ခုထဲမှာပြိမိနေတဲ့လူငယ်ပေါ်လုံးသမားဆနေရောင်းနဲ့နီးပြတ်ဆရာတို့ကိုကယ်ဆယ်ရမှာမလက်ပံကဆလို့မိုးရွာနေအောင်ခံမှန်းထားတဲ့အတွက်ရေတက်လာမှာကိုစိုးရိမ်နေကြပါတယ်။ဒါစီကစိုးရိမ်စရာအကောင်းဆုံးကိစ္စတစ်ခုဖြစ်နေရတဲ့အကြောင်းနဲ့မိုးကြီးလာမယ်ဆိုရင်အချိန်ဘလောက်ရနိုင်မလဲဆိုတာကိုတွက်ချက်နေရတဲ့အကြောင်းချင်းလိုက်ခင်အုတ်ချွေမှုနောင်ဆက်အဆုတနာခုံကဒီနေ့ပဲပြောလိုက်တာပါ။အဲနိုင်ငံမျိုးပိုင်းသံလန်လိုင်းကူရဲမှာတိတ်မိနေသူတွေကိုကယ်ဆယ်နိုင်မှုဖြစ်နိုင်ရရှိရနောက်ထပ်နည်းလမ်းတွေကိုလည်းကယ်ဆယ်ရုံးဝင်တွေပူပေါင်းရှာဖွေနေပါတယ်။ရေဆက်တင်နေတဲ့လိုင်းကူတွေမှာတော့အဆုံးပြည့်ရေဆုဆက်တင်တဲ့ဆော့ထုတ်နေရမှာတနအီကို1စင်တီမီတာလုံးနဲ့ရေပြင်ချနေပါတယ်။ဒီဟောချင်းနေကြောနိုင်တဲ့အတွက်ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဆက်လို့လိုင်းကူတွေမှာပြည့်နေတဲ့သူတွေကိုခဆောသောကဲထုတ်နိုင်လာအောင်ကျမ်းမာရေးချင်းနေကောင်းမကောင်းဆိုတော့လည်းထိုင်းနေတဲ့အထူးတပ်ဖွဲ့ကရင်းဟုတ်သမားတွေနဲ့စေဝန်နဲ့လေးလာဆစ်ဆင်းနေပါတယ်။ပြည်မီနေသူတွေအန္တရာယ်ဖြစ်စေလောက်တဲ့ကဲဆယ်မှုမျိုးလုံးဝမဟုတ်တဲ့အကြောင်းမနေ့တုန်းကပဲကြေထောက်ရင်းနဲ့လည်းလောအချင်းတွေကြောင့်အပြောင်းလဲဖြစ်နေတဲ့အလားအလာတွေလည်းရှိနေပါတယ်။ကဲဆယ်မှုဖြစ်နိုင်ရင်နည်းလမ်းတစ်ခုကတော့ရှိလာမဲ့လေးလာကြာမိုးရွာကကုန်ဆုံးပြီးရေပြန်ကျမဲ့အချိန်ထိလိုင်းကူတွေကလက်ရှိနေရာမှာပဲစောင့်နေရဖို့ဖြစ်ပါတယ်။ပြည်မီနေသူတွေနဲ့အတူတကယ်လို့မှာတော့လိုင်းကူတွေမှာထိုင်းရတဲ့အထူးတပ်ဖွဲ့ဝင်နဲ့စီးဝင်နေနေရှိနေကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။လိုင်းကူတွေမှာရေပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်းဖို့ဖွဲ့နဲ့ဆက်သွယ်ရခက်ခဲတာမျိုးလိုဟန်တားတွေကြောင့်ပြည်မီနေသူတွေကိုကယ်ထိုင်ရေးအစီအစဉ်တွေကြန့်ကြာနေရတဲ့အကြောင်းလည်းချိန်ဝန်းကျင်အုပ်ချုပ်ရေးမှုကပြောဆိုထားပါတယ်။